မြန်မာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်၅ရက်ကြာတရုတ်နိုင်ငံခီးစဉ်အတွင်းအများကမျှော်လင့်ထားသလိုမြစ်ဆုံဆဲစီမံကိန်းနဲ့ပတ်သက်ပြီးတော့ဦးစားပေးဆွေးနွေးမှာမဟုတ်ဘူးလို့တရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူတွေကသုံးသပ်နေကြပါတယ်။ဒါပေမဲ့ဒီခီးစဉ်အတွင်းစီးပွားရေးဖွံ့ဖြိုးမှုအကူအညီတွေရရှိရေးအတွက်ကြိုးစားသွားမယ်လို့ယူဆတဲ့အကြောင်းလည်းပြောပါတယ်။အာဆီယံပြင်ပကိုပထမဦးဆုံးကျင်ဖြစ်တွားရောက်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့နှစ်နိုင်ငံဆက်ဆံရေးကျွမ်းကျင်သူတွေရဲ့အမြင်သဘောထားတွေကိုကိုဇော်ဝင်းလှိုင်ကစူးစီးတင်ပြထားပါတယ်။နားဆင်ကြပါခင်ဗျာ။
နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဝန်ကြီးချုပ်လီခတ်ချန်ရဲ့ဖိတ်ကြားချက်အရတရုတ်နိုင်ငံမှာ၅ရက်ကြာတရားဝင်လည်ပတ်ဖို့မနေ့ညကဘေကျင်းမြို့ကိုရောက်ရှိသွားပြီဖြစ်ပါတယ်။အိနီချင်းအင်အားကြီးနိုင်ငံတစ်ခုလည်းဖြစ်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအများဆုံးပြုလုပ်ထားတဲ့နိုင်ငံလည်းဖြစ်တဲ့တရုတ်နိုင်ငံကိုဒေါအောင်ဆန်းစုကြည်အနေနဲ့အန်ဒီအစိုးရကတိုင်းပြည်အာဏာကိုလွှဲပြောင်းရယူပြီးတဲ့နောက်ပိုင်းမှာပထမဆုံးအကြိမ်တွားရောက်လည်ပတ်တာဟာအရေးပါတဲ့ခီးစဉ်တစ်ခုအဖြစ်ပြည်ရင်းပြည်ပမှာရှိတဲ့မြန်မာအရေးလေးလာသုံးသပ်သူတွေကယူဆနေကြတာဖြစ်ပါတယ်။ဒီခီးစဉ်အတွင်းအများကမျောလင့်ထားကြသလိုနှစ်နိုင်ငံဆက်ဆံရေးမှာအဖို့အထစ်ဖြစ်တည်ရှိနေတဲ့မြစ်ဆုံဆဲကိစ္စကိုအဓိကထားဆွေးနွေးမဲ့အလားအလာမမြင်ဘူးလို့တရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူလည်းဖြစ်အမေရိကန်အခြေစိုက်စတမ်ဆန်သုတေသနဌာနကတရုတ်မူဝါဒရေးရာကျွမ်းကျင်သူလည်းဖြစ်တဲ့ယွန်းစုံကသုံးသပ်ပါတယ်
There are a couple of issues they will discuss. I know that people have been focused on the issue of Mison Dam, but I actually don't think that is going to be a top priority for their discussions because
ကျောင်းရတော်တော်များများကိုတော့ဆွေးနွေးကြဖို့ရှိပါတယ်။ဒါပေမဲ့လူအများစုအယုံဆိုင်နေတဲ့မြစ်ဆုံဆဲကိစ္စကတော့ဆွေးနွေးကြမယ့်အကြောင်းအရာတွေထဲမှာထိတ်ဆုံးကပါမယ်လို့မထင်ပါဘူး။ဘာလို့လဲဆိုတော့အေယာဝတီမြစ်ပေါ်မှာတည်ဆောက်မဲ့ရေအားလျက်စစ်စီမံကိန်းတွေအားလုံးကိုပြန်လည်သုံးသပ်ဖို့အတွက်ပြီးခဲ့တဲ့တောက်ချာနေတုန်းကပဲ NLD အစိုးရကကြေညာချက်တစ်ခုကိုထုတ်ပြန်လိုက်ပါတယ်။အဲ့ဒီကြေညာချက်ထုတ်ပြန်လိုက်တဲ့အတွက်တရုတ်ပြည်မှာရှိနေစဉ်အတွင်းမြစ်ဆုံစီမံကိန်းကိစ္စကိုဆွေးနွေးဖို့ဒေါအောင်ဆန်းစုကြည်အပေါ်ဖိအားပေးမှုတွေတိတိတတ်တာရော့သွားနိုင်ပါတယ်။ဘာလို့လဲဆိုတော့စီမံကိန်းတွေနဲ့သက်ဆိုင်တဲ့ကောင်းကျိုးဆိုးကျိုးတွေဟာစုံစမ်းစစ်ဆေးရေးကော်မရှင်ကထွက်လာတဲ့ရလတ်ပေါ်မှာမူတည်ပြီးတော့စုံစမ်းစစ်ဆေးမှုတွေဟာလည်းပြုလုပ်နေစေဖြစ်တယ်လို့ပြောလို့ရနိုင်ပါတယ်။ဩဂုတ်လ31ရက်နေ့မှာစတင်မဲ့27ရာစုပင်လုံညီလာခံကိစ္စကိုလည်းဆွေးနွေးနိုင်ပါတယ်။နောက်ပြီးတော့စီးပွားရေးပူးပေါင်းဆောင်ရွက်မှုကိစ္စတွေကိုလည်းဆွေးနွေးနိုင်ပါတယ်။ဘာလို့လဲဆိုတော့တိုင်းပြည်အတွင်းမှာစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ပြနိုင်ဖို့အတွက် NLD အစိုးရဟာဖိအားအကြီးအကျယ်ပေးခံနေရတဲ့အတွက်ဖြစ်ပါတယ်
။တရုတ်နိုင်ငံယူနန်တောင်ပိုင်းတက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးပါမောက်ခဘီရှိဟောင်းကလည်းဒေါအောင်ဆန်းစုကြည်ရဲ့ဒီခီးစဉ်အတွင်းနိုင်ငံအကြသဘောတူညီမှုတစုံတရာရနိုင်မှာမဟုတ်ဘူးလို့သုံးသပ်ပါတယ်
။那么但是这个问题不解决呢也会对这个中缅下一步的两国下一步的这个
သူပြောသွားတာကတော့တကယ်လို့မြစ်ဆုံဆဲကိစ္စကိုပြည်လဲအောင်မဆောင်ရွက်နိုင်မှုဆိုရင်အနာဂတ်နိုင်ငံစည်းပွားရေးပူးပေါင်းဆောင်ရွက်မှုအတွက်အဟံအတားဖြစ်လာနိုင်ပါတယ်တဲ့အထူးသဖြင့်အခြေခံအဆောက်အုံဆိုင်ရာစီမံကိန်းအကြီးကြီးတွေကိုလှုပ်ဆောင်ကြမဲ့တရုတ်ကုမ္ပဏီတွေကမြန်မာနိုင်ငံမှာယင်းနှိမ့်ညံ့ဖို့ယုံကြည်မှုတွေရော့ကျသွားနိုင်ပါတယ်လို့ပြောတော့တာပါအမေရိကန်ဒေါ်လာ 3.6 ဘီလီယံအကုန်ချခံတိစောက်မဲ့မတင်မကျဖြစ်နေတဲ့ဒီမြစ်ဆုံဆဲကိစ္စဖြစ်ရှင်းနိုင်ရေးမြန်မာအစိုးရအတွက်နီလန်သုံးသွယ်ရှိတယ်လို့လည်းပမောက္ခဘီကပြောဆိုထားပြီးပထမနီလန်ကတော့စီမံကိန်းကိုရော့ကျပေးပြီးလုံးဝဖျက်သိမ်းပစ်ဖို့ဒုတိယနီလန်ကတော့စီမံကိန်းကိုပြန်လုပ်ခွင့်ပြုဖို့နဲ့တတိယအချက်ကတော့စီမံကိန်းကိုဖျက်ပြီးဒီစီမံကိန်းမှာယင်းနှိမ့်ညံ့ထားတဲ့ကုမ္ပဏီတွေကိုအယောအဆအနေနဲ့တခြားစီမံကိန်းတွေချပေးဖို့ဖြစ်တယ်လို့ပြောပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဒီခီးစဉ်ဟာမြန်မာနိုင်ငံအတွက်နိုင်ငံရေးနဲ့စီးပွားရေးနှစ်ခုစလုံးအတွက်အရေးပါတဲ့ခီးစဉ်တစ်ခုဖြစ်ပါတယ်။ဒါကြောင့်လဲဒီခီးစဉ်အတွင်းဒေါအောင်ဆန်းစုအကြီးအနေနဲ့မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးရေးစီမံကိန်းအတွက်တရုတ်နိုင်ငံကနေအကူအညီတောက်ခံသွားလိမ့်မယ်လို့ယူဆကြောင်းတရုတ်နိုင်ငံတကာလေ့လာရေးဌာနကသုတေသီစူးဇာဟွီးကသုံးသပ်ပါတယ
်။ I suppose her visit the first thing she will look for is moreCooperation or more cooperative programs.
သူကီးစင်တွင်တရုတ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတိုးဖို့ကြိုးပမ်းလိမ့်မယ်လို့ကျမယူဆပါတယ်။မြန်မာအစိုးရသည့်တက်လာတာလအနည်းငယ်ပဲရှိသေးတာမို့အစိုးရကပြည်တွင်းစီးပွားရေးတိုးတက်ဖို့ဦးစားပေးလိုတာဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ထိရောက်စွာဆောင်ရွက်နိုင်တာတွေမရှိတာအခြေခံရန်တရအဆောက်အုံတွေလိုအပ်နေတာနဲ့ရင်ဆိုင်နေရတဲ့အတွက်အစိုးရသည့်အနေနဲ့ပြည်တွင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေနိုင်ငံခြားအကူအညီပိုရစီဖို့ကြိုးပမ်းမှာဖြစ်ပါတယ်။တချိန်နဲ့မှာပဲအစိုးရအသည့်အနေနဲ့ပြည်တွင်းငြိမ်းချမ်းရေးကိုလည်းဦးစားပေးဖို့ရှိပါတယ်။တရုတ်ကမြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်လိုပဲမြန်မာနိုင်ငံနဲ့ဒေသခံတိုင်းရင်းသားတွေရဲ့အကျိုးစီးပွားအတွက်ကူညီဆောင်ရွက်ပေးသွားမှာဖြစ်ပါတယ်
။တရုတ်ဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်အရသွားရောက်တဲ့ဒီ9ရက်ကြာခီးစဉ်အတွင်းမှာတရုတ်သမ္မတရှီကျင့်ပင်ဝန်ကြီးချုပ်လီခါချန်တို့အပြင်နိုင်ငံခြားရေးဝန်ကြီးဝမ်ယီရိုနဲ့လည်းဒေါအောင်ဆန်းစုကြည်တွေ့ဆုံသွားမှာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဒီခီးစဉ်အတွင်း ကွန်လုံတရားတိဆောက်ရေးနဲ့ရန်ကုန်နဲ့မန္တလေးမြို့တွေမှာဆေးရုံတိဆောက်ရေးအတွက်ပူးပေါင်းဆောင်ရွက်ရေးစာချုပ်နှစ်ခုလက်မှတ်ရေးထိုးသွားမယ်လို့မြန်မာနိုင်ငံသားရေးဌာနအတာဝန်ရှိသူတွေက VOA ကိုပြောပြခဲ့ပါတယ်။တောင်ဆန်းစုကြည်နဲ့အတူပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနလျှက်စစ်စွမ်းအင်ဝန်ကြီးဌာနစီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနတို့ကပြည်ထောင်စုဝန်ကြီးတွေလည်းလိုက်ပါသွားကြတာဖြစ်ပါတယ်ခင်ဗျာ။